နောက်ပိုင်းတိုင်းနာမဟာမိတ်အဖွဲ့၃ဖွဲ့အပြည့်ရဲ့ကြီးညာထားတဲ့မနေ့ညနေပိုင်းမှာပဲရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်စက္ကခ15တပ်မဌာနချုပ်ကိုရခိုင်တိုင်းနာလက်နက်ကိုင်တပ် AA ဖွဲ့ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့လို့ဌာနချုပ်အတွင်းမှာထိခိုက်ဒဏ်ရာရခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်အငူမော်အေးရှာဝေါ်စိတ်ကမ်းမှာလည်းဒီကနေ့ပေါက်ကွဲမှုဖြစ်ပွားပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါဘူရီတောင်မြို့ကမြန်မာစစ်တပ်ရဲ့စက္ကဆ15တပ်မဌာနချုပ်ကိုရခိုင်လက်နက်ကိုင်အေဖွဲ့ကနေမနေ့ညနေပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သမ္မတကာကွယ်ရေးဦးစီးချုပ်ယုံကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ဒီလိုတိုက်ခိုက်ခံရမှုအခြေအနေကိုတော့သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်မှဘုံမှုချုပ်စွန်မင်းထွန်းက VOA ကိုခုလိုပြောပါတယ်။
ကဌာနချုပ်တခုကိုညနေ၄နာရီတောင်မှကျွန်တော်တို့ပြည်ကော်မတီကဆော့တိုက်တုံးနဲ့ပြစ်သွားတာရှိတယ်ဒီလုံးကြတယ်ပြောတယ်ကျွန်တော်တို့သုံးလုံးကွဲတယ်ပြောတယ်တစ်လုံးမကွဲဘူးပြောတယ်ကတချို့အပေါင်းအနေနဲ့ပြက်စီးတာရှိတယ်ပြီးရင်ကျွန်တော်တို့အလေးနဲ့တယောက်တိုင်းရတာရှိပါလိမ့်ကျွန်တော်မင်းမအောင်ပြဆိုးရရပါ
စက္ကကဌာနချုပ်ရဲ့အိမ်တော်တယ်လိုင်းကြားရောက်ပောက်ကွဲမှုမှာကလေးငယ်တူထိခိုက်မှုရှိခဲ့တယ်လို့ဆိုပါတယ်တမတော်စစ်ကြောင်းတွေအနေနဲ့အဆိုပါဒေတာလုံခြုံရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမှာမိတ်၃ဖွဲ့ကနေဒီနှစ်ကုန်ထိအပြည့်ရကျညာတဲ့နေ့မှာပဲပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဒီကနေ့မနေ့ဆန်နိုင်လောက်မှာရတိတ်တော်မြို့နယ်မယူကန်းအငူမော်အေရှာဝေါ်စိတ်ကမ်းမှာစစ်သားတွေကိုတင်ဆောင်လာတဲ့ဇက်တမော်ဒစီစိတ်ကပ်စဉ်ပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့အငူမော်ကျေးရွာသားတို့ကပြောပါတယ်။
ဒီကောင်စစ်တော်ပူပေါင်းတယ်။ဆောင်းမင်းတို့တန်ခါနာမင်းတို့လည်းဒီလိုစိတ်ဓာတ်ကြံနေလားမသိဘူးလေစိတ်ဓာတ်လေ။ဆောင်းမင်းတို့စိတ်ဓာတ်ကိုကြွားရတာပဲအဲ့ဒါ
အနောက်ပိုင်းတိုင်းစစ်တမ်းနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့စိတ်ကမ်းမှာဘုံပေါက်တာအတည်ပြုခဲ့ပြီးထိခိုက်မှုမရှိဘူးလို့ပြောပါတယ်
။မိုင်းတုံးကွဲရပါဘူး။နှစ်ဆက်ကန်းဆက်အယူရတက်ဆင်းလုံးနေတဲ့နေရာမှာကွဲရအောင်မဖြစ်ဘူး
။မြန်မာစစ်တပ်ကိုတင်ဆောင်လာတဲ့တန်းထိုးရင်စိတ်ကမ်းကတ်ချင်းဘုံပေါက်ကွဲတာဖြစ်ပြီးဘုံပေါက်ပြီးထိခိုက်မှုတွေကြောင့်တောင်ရလုတ်ကင်သူအငူမော်ရွာသားတို့တိတ်ဆုံးသွားတယ်လို့ဒေသခံရွာသားတို့ကပြောပါတယ်။
ဥတုဝင်းတွေရွာသားကဟောပါနာမှာသူကသူစီပွားရလို့ရတာတက်ကနေတော့သာလနာပြည့်တယ်ရှင်မှာသူစီမှာတော်ရည်ပြေဆိုးတာကတက်ကပြတာပါခုလိုလေးတူတယ်လို့ပြောတာဒီ
ဘူဒီတော်ဆက်ကဆက်ငါတမဌာနချုပ်ကိုပြေခတ်တက်ကမှုဖြစ်စဉ်ရတိတော်အငူမော်အေရှာဝေါ်စိတ်ကံဘုံခွဲတက်ကမှုဖြစ်စဉ်နဲ့ပတ်သက်လို့အေးအေးကာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းဆက်တွယ်လို့မရရှိခဲ့ပါဘူးပြီးခဲ့တဲ့ဂျာရာပရိညာဆက်တနိုင်လောက်မှာလဲပူရီတောင်မြို့နယ်ဥယင်သာကျေးရွာလီကောင်ကုန်းဘော်ကမြန်မာစစ်တပ်ရဲ့စခန်းတစ်ခုကိုလည်းရခိုင်လက်နက်ကိုင်အေအေဘက်ကပစ်ခတ်တိုက်ခတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ဒီတိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့လည်းနှစ်ဖက်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ပြည်တွင်းစစ်ရပ်တန့်နိုင်ဖို့နဲ့တစ်ဖက်သားအပြစ်ခတ်ရပ်ဆန်းနိုင်ဖို့ရည်ရွယ်ပြီးဒီနှစ်ကုန်ထိထိုးစစ်ဆင်တိုက်ခတ်မှုတွေရပ်ဆန်းမဲ့ကြောင်းတရုတ်မြန်မာနယ်စပ်အခြေစားတိုင်းဒေသလက်နက်ကိုင်ဖွဲ့၃ဖွဲ့ကနေမနေ့ကရက်စွဲနဲ့ထုတ်ပြန်ကြေညာခဲ့ပါတယ်။သမတော်ဘက်ကနောက်ဆုံးချိန်ပြစ်ခတ်ရစေးရေးကြီးညာချက်ထုတ်ပြန်ထားတာကတော့ဒီကနေ့စက်တင်ဘာလ21ရက်နေ့မှာကုံဆုံးပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာတော့မြန်မာစစ်တပ်ဘက်ကရောအေအေဘက်ကပါစစ်ရေးရှိညှိလာနေတဲ့အတွက်ပိုက်ပွဲတွေဆက်လက်ကျင်းပဦးမယ်လို့လည်းလက်လာစောင့်ကြည့်သူတွေကဆိုပါတယ်ခင်ဗျာ။